Bangladesh နိုင်ငံမှာပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကအထူးချုပ်ဆက်ယူနေရှိတဲ့စောင့်တလုံးပြိုကျခဲ့တဲ့အတွက်တေဆုံးသူတွေကိုကယ်ဆယ်ရေးအဖွဲ့တွေကရှာဖွေနေရမှာတောက်ချာနေနေ့လယ်ပိုင်းကတော့အပြိုအပျက်တွေကြားမှာအမျိုးသမီးတဦးကိုအသက်ရှင်ရဲ့ရှာတွေ့ခဲ့ပါတယ်တောက်ချာနေအစောပိုင်းကအရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေလက်လျှော့လူနီးပါးဖြစ်နေတဲ့အခြေအနေဖြစ်နေရကခုလိုအသက်ရှင်ရဲ့ပိတ်မိနေသူကိုကယ်ဆယ်နိုင်ခဲ့တာဖြစ်ပါတယ်ဒါကာမြို့ပြင်မှာရှိတဲ့အဲ့ဒီဆောက်အောင်ပြိုချမှုကြောင့်တေဆုံးသူအလောင်းတွေကိုဒီနေ့အထိရှာဖွေတဲထုတ်နေရဆဲဖြစ်ပြီးတေဆုံးသူဦးရီဟာစုစုပေါင်းဒီကနေ့တောက်ကြနေ့အထိတထောင်လောက်ရှိသွားပြီလို့တာဝန်ရှိသူတွေကပြောပါတယ်ဧပြီလ24ရက်နေ့ကအထည်ချုပ်ဆက်ယုံ5ခုရှိနေတဲ့တိုက်ကြီးပြိုချပြီးခဲ့တဲ့နောက်လုံခြုံရေးစိတ်မချရတဲ့အတွက်နောက်ထပ်အထည်ချုပ်ဆက်ယုံ18ယုံကိုလည်းပိတ်လိုက်ပြီလို့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကပြောပါတယ်အပေါ်ရမာကြီးမားလေးလံနဲ့ဂျန်နရေတာဆက်တော်တော်များများလဲပတ်နေတာကြောင့်ငကိုကကြန့်ခံရေးမကောင်းတဲ့အဆောက်အုံပြိုကျခဲ့တာဖြစ်နိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူအများစုဟာမမှတ်မိနိုင်လောက်အောင်ရုပ်ပြက်နေပြီးမှတ်ပုံတင်ကပ်ပြားနဲ့တခြားအမှတ်သားတွေကိုတုံးပြီးတော့ဘယ်သူဘယ်ဝါဆိုတာခွဲခြားဖော်ထုတ်ခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဆောက်အုံပြိုကျရတာဟာပိုင်ရှင်နဲ့ဆောက်လုပ်သူအင်ဂျင်နီယာတွေရဲ့ပော့ဆမှုကြောင့်လို့အစိုးရတာဝန်ရှိသူတွေကစွပ်စွဲထားပြီးတော့ဒီအဆောက်အုံပြိုပျက်မှုဖြစ်ပြီးအရေးယူခံရသူတွေထဲမှာပိုင်ရှင်နဲ့အင်ဂျင်နီယာအပါအဝင်စုစုပေါင်း6ယောက်ကိုတရားစွဲဆိုထားတာဖြစ်ပါတယ်။